ရိုက်တာသတင်းဌာနကထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံမှအစုလိုက်ပြုံလိုက်တပ်ဖြတ်မှုဆိုတဲ့အစီရင်ခံစာပါအချက်လက်တွေအရရခိုင်ပြည်နယ်မြောက်ပိုင်းမှာလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့အရေးတကြီးလိုအပ်နေကြောင်းအမေရိကန်နိုင်ငံသားဌာနကပြောရေးကိုပြောပါတယ်။အလားတူကုလသမဂ္ဂအတွင်းမှုချုပ်ယုံကလည်းဒီအစီရင်ခံစာပါအချက်တွေပေါ်အလွန်ထိ ါ်ထုတ်ထားတဲ့ Writer သတင်းဌာနရဲ့အစီရင်ခံစာနဲ့ပတ်သက်လို့ American နိုင်ငံသားရေးဌာနအရှိအာရှရေးရာပြောခွင့်ရ Justin Higgins က VOA ကိုခုလိုပြောပါတယ်
We are deeply troubled by reports of mass graves in the village of Indin.
ဤနေရာမှာဆုလိုက်တုံလိုက်တက်ဖြတ်ပြီးမြှုပ်နှံထားတဲ့အလောင်းတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတခြားထိတ်လန့်စရာကောင်းတဲ့လူခွေရီချိုးဖောက်မှုလက္ခဏာတွေနဲ့ပတ်သက်တဲ့အစင်ခံစာတွေပေါ့အမေရိကန်ဆိုရအနေနဲ့အလွန်အမင်းစိုးရိမ်မကင်ဖြစ်မိပါတယ်။ဒီလိုလူခွေရီချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုအသေးချာတာဝန်ခံမှုရှိစေဖို့အကူအညီပေးရေးအမေရိကန်အနေနဲ့ဆက်ပြီးအလေးပေးလှုံ့ဆော်သွားမှာပါ
ဒါအပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းပါဝင်ဖို့တိုက်တွန်းကြောင်းသူကအခုလိုဆက်ပြောပါတယ
်။ As with other previous reports of mass graves, this report highlights the ongoing and urgent need for Burmese authorities to cooperate with an independent
အစိုးရရုံးနဲ့တပ်ဖက်ခံရမှုနဲ့ပတ်သက်တဲ့အရင်ကအစိုးရခံစားသူလိုပဲအခုအစိုးရခံစားကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရက်ဆက်ကြမ်းကြုတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုမှာမြန်မာအာဏာပိုင်တွေအနေနဲ့ပူးပေါင်းပါဝင်ဖို့အရေးကြီးလူဝတ်နေစေဖြစ်တယ်ဆိုတော့ကိုမိမောင်းထိုးပြနေပါတယ
်။မှုကင်းစေးပညာရဲ့ဆံရကျွမ်းကျင်သူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးမယ်ဆိုရင်အဲ့ဒီမှာဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတော့ကိုပိုးပြီးကြည်ကြံပြည့်ပြည့်နဲ့သိမြင်နိုင်အောင်အထောက်အကူပြုနိုင်မှာဖြစ်တယ်လို့လည်း Higgins ကဆိုပါတယ်။တက်ပြက်ခံရသူတွေဟာဘယ်သူဘယ်ဝါဆိုတာရှင်းရှင်းလင်းလင်းသိအောင်လူခွေရီထိုးပေါက်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုဖော်ထုတ်နိုင်ဖို့အပြင်တရားဥပဒေအတိုင်းထိုက်တဲ့နဲ့တာဝန်ခံမှုရှိစေဖို့ကြိုတင်ပြင်ဆင်အားထုတ်ကြိုးပမ်းရမှာဒီစုံစမ်းစစ်ဆေးမှုဟာအထောက်အကူပေးမှာဖြစ်တယ်လို့လည်းသူကပြောပါတယ
် The Secretary of State determined that actions undertaken against the Rohingya in Northern Rakhine State
ဒီကိစ္စမျိုးပိုင်းမှာရိုဟင်ဂျာတွေပေါ်ဖိနှိပ်မှုလိုရက်ကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြင့်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကသတ်မှတ်ပြောဆိုထားပါတယ်ဒါကလည်းရရှိတဲ့အချက်လက်တွေနဲ့တင်လျော်တဲ့ဥပဒေဆန်းစစ်မှုတွေကိုကြဲကြဲပြန့်ပြန့်လုပ်ပြီးတဲ့နောက်မှသာနိုင်ငံသားရဲ့ဝန်ကြီးတယောက်အနေနဲ့အရေးအကြီးဆုံးလုပ်ငန်းတွေတဲကတစ်ခုအဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်
။တင်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိသေးတာဟာရခိုင်ပြည်နယ်ကပဋိပက္ခကိုဖြေရှင်းရမှာအရေးကြီးတဲ့အဆင့်ဖြစ်တယ်လို့လည်း Justin Higgins ကပြောပါတယ်။အလားတူ Writer သတင်းဌာနရဲ့အစီရင်ခံစာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုကြဲကြဲပြန့်ပြန့်စုံစမ်းဖို့လိုအပ်နေတယ်ဆိုတာမိမောင်းထိုးပြသနေပြီးဒီအစီရင်ခံစာကိုရေးသားတဲ့သတင်းတောင်နှစ်ဦးကိုပြန်လွှတ်ပေးဖို့မြမအစိုးရကိုတိုက်တွန်းကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Foreign Hack ကတောက်ကြနေနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
Yes, we're aware of this latest report. The details of which are very alarming.
ဒီနောက်ဆုံးအစီရင်ခံစာကိုကျွန်တော်တို့သတိပြုမိသလိုအဲ့ဒီမှာပါတဲ့အသေးစိတ်အချက်တွေဟာထိတ်လန့်စရာကောင်းပါတယ်ရခိုင်ပြည်နယ်မှာကျက်ဖက်မှုအားလုံးနဲ့မတူညီတဲ့အတိုင်းဝိုင်းတွေအပေါ်တိုက်ခိုက်မှုတွေကိုအာဏာပိုင်တွေအနေနဲ့ပြည့်ပြည့်စုံစုံကြဲကြဲပြန့်ပြန့်နဲ့စုံစမ်းစစ်ဆေးဖို့လိုအပ်နေတယ်ဆိုတာထပ်ပြီးတက်တည်ပြလိုက်တာဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်လည်းဖမ်းဆီးခံထားရတဲ့တရင်တော်နှူးကိုပြန်လွှတ်ပေးဖို့တောင်းဆိုထားသလိုဒီအတွက်လည်းကျွန်တော်တို့ဆက်ပြီးဖိအားပေးသွားမှာပါ။
ဖေဖော်ဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာကိုအစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့လက်ရှိဖမ်းဆီးတရားဆွဲဆိုခံနေရတဲ့ writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရေးသားခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်းကျေးရွာမှာရိုဟင်ဂျာအမျိုးသား10ဦးတပ်ဖြတ်ခံရတဲ့ကိစ္စကိုစုံစမ်းထောက်လှမ်းပြီးတော့ပြုစုရေးသားထားတဲ့အစီရင်ခံစာဖြစ်ပါရဲ့ရှင်